အီဂျစ်နိုင်ငံမှာစစ်တပ်ကိုထောက်ခံသူတွေနဲ့မွတ်စလင်ညီကော်မျိုးအဖွဲ့ကိုထောက်ခံသူပြိုင်ဘက်အုပ်စုနှစ်ခုကအပြိုင်ဆန်အင်အားပြတဲ့အနေနဲ့ကိုင်ရိုမြို့မှာပြုလုပ်တဲ့ဆန္ဒပြပွဲကိုအီဂျစ်နိုင်ငံသားအများအပြားပါဝင်ဆင်နွှဲနေကြပါတယ်။ယာရုကဖြုတ်ချခံရတဲ့သမရမိုဟာမက်မော်စီကိုထောက်ခံသူတွေကကိုင်ရိုမြို့နဆာဒေသမှာရှိတဲ့ရာဘီယာအယ်အဒါဝီယာဘလီကျောင်းမှာတောက်ကြနေကစူဝေးဆန္ဒပြခဲ့ပြီးမွတ်စလင်ညီကော်မျိုးအဖွဲ့ကလည်းမစ္စတာမော်စီကိုထောက်ခံတဲ့ဆန္ဒပြပွဲတွေတနင်္ဂနွေလုံးအတိုင်းအတာနဲ့ပြုလုပ်နေတဲ့ပုံတွေကို Twitter လူမှုကွန်ရက်ကတစ်ဆင့်သတင်းထုတ်ပြန်ခဲ့ပါတယ်။ထောင်ထဲချီတဲ့လူတွေစူဝေးပြီးမော်စီစန့်ကျင်ရေးဆန္ဒပြနေကြတဲ့ကိုင်ရိုမြို့လယ်ကတာရီယင်ပြင်မှာလည်းထိတ်တန့်ရင်ဆိုင်မှုတွေဖြစ်ခဲ့တယ်ဆိုတဲ့သတင်းတွေထွက်လာနေပါတယ်။စီဦးစီးချုပ်အဗ်ဒယ်ဖတာအယ်စီစီကလည်းသူ့အဆိုအရအကြမ်းဖက်မှုနဲ့အကြမ်းဖက်သမားတွေကိုတိုက်ခိုက်ဖို့လုပ်ပိုင်ခွင့်ပေးတဲ့အနေနဲ့ဂုံတီရှိတဲ့အီဂျစ်နိုင်ငံသားအလုံးလက်မတွေပေါ်ထွက်ဆန္ဒပြထောက်ခံပေးကြဖို့တောင်းဆိုထားပါတယ်။အီဂျစ်နိုင်ငံမှာပါလက်စတိုင်းစစ်သွေးကြွအုပ်စုဟာမတ်စ်နဲ့လက်ဝဲပူးပေါင်းကြံစီတဲ့ဆိုတဲ့ဆွဲချက်တွေနဲ့မစ္စတာမော်စီကိုဆက်ပြီးတော့ထိန်းသိမ်းထားဖို့တရားသူကြီးကအမိန့်ထုတ်ပြန်ပြီးမကြခင်မှာပဲအခုလိုဆန္ဒပြပွဲတွေဖြစ်ပေါ်လာတာပါ။အဲ့ဒီဆွဲချက်တွေကိုစုံစမ်းစစ်ဆေးဖို့အတွက်မစ္စတာမော်စီကို15ရက်ကြာဖမ်းဆီးထိန်းသိမ်းထားတယ်လို့အစိုးရပိုင်းမီနာသတင်းအေဂျင်စီမှဖော်ပြထားပါတယ်။မစ္စတာမော်စီကိုစစ်တပ်ကရာထူးကဖြုတ်ချလိုက်ပြီးတဲ့နောက်ဇူလိုင်လ3ရက်နေ့ကစလို့လျှို့ဝှက်စစ်တပ်ထိန်းသိမ်းစခန်းမှာဆွဲချက်တစ်စုံတရာမတင်ဘဲဖမ်းဆီးထိန်းသိမ်းထားတာဖြစ်ပါတယ်။